အမေရိကန်အထက်လွှတ်တော်ဗန်ဒါရေးကော်မတီကချမှတ်ထားတဲ့မြန်မာဒီမိုကရေစီနဲ့လွတ်မြောက်ရေးဥပဒေအဲ့ဥပဒေအရအမေရိကန်နိုင်ငံကိုမြန်မာနိုင်ငံကတင်ပို့တဲ့ကုန်ပစ္စည်းတွေပေါ်တားမြစ်ပိတ်ပင်ထားတဲ့ဥပဒေဟာမနေ့ကဇူလိုင်လ26ရက်နေ့မှာတက်တန်းကုန်ဆုံးသွားတဲ့အခြေအနေကိုရောက်သွားပါပြီ။မြန်မာနိုင်ငံကထုတ်ကုန်တွေအမေရိကန်နိုင်ငံကိုတင်သွင်းခွင့်ပိတ်ပင်တဲ့ဥပဒေအာဖရိကကဆင်းရဲတဲ့နိုင်ငံတွေကအဝိထယ်တွေရောအခွန်လွတ်အမေရိကန်ကိုတင်သွင်းခွင့်ပြုတဲ့ဥပဒေတို့ဟာတတွဲတဲ့ပြဋ္ဌာန်းခဲ့တဲ့ဥပဒေတွေဖြစ်ပြီးတော့တက်တန်းတိုးတဲ့အခါအဲ့ဥပဒေနှစ်ရပ်လုံးကိုတတွဲတဲ့တက်တန်းတိုးရတာဖြစ်ပါတယ်။နှစ်စဉ်တရွဲတဲ့တက်တန်းတိုးလာခဲ့တာဘာမှပြဿနာမရှိပေမဲ့ဒီနှစ်တော့အာဖရိကကဆင်းရဲတဲ့နိုင်ငံတွေကအဝိထယ်တွေကိုအကောက်ခွန်လွတ်အမေရိကန်နိုင်ငံကိုတင်သွင်းခွင့်ပြုတဲ့အခါဆုံးရှုံးသွားတဲ့ဗန်ဒါငွေတွေကိုဒီနှစ်အစားထိုးရှာဖွေပေးရမယ့်ကိစ္စကိုအထက်လွှတ်တော်မှာ Republican နဲ့ Democrat အမတ်တွေညှိနှိုင်းမရဖြစ်နေတာကြောင့်တရွဲတဲ့တက်တန်းတိုးဖို့နောက်ဆုံးနေ့ဖြစ်တဲ့မနေ့ကဇူလိုင်26ရက်နေ့မှာတက်တန်းမတိုးနိုင်ဖြစ်သွားခဲ့တာပါအခုခါအမေရိကန်လွှတ်တော်နှစ်ဟာနယူးယောက်ဒီအားလရဲ့စတင်လိုက်ပြီးဖြစ်ပြီးစက်တင်ဘာလကုန်ဒီလွှတ်တော်နှစ်ရဲ့အစည်းအဝေးပြန်စတင်နိုင်တဲ့အချိန်ကြမှာပြန်ပြီးတော့ဆွေးနွေးကြရမှာဖြစ်တာကြောင့်လောလောဆယ်မြန်မာနိုင်ငံကထုတ်ကုန်တွေအမေရိကန်နိုင်ငံကိုတင်သွင်းခွင့်ပိတ်ပင်တဲ့ဥပဒေနဲ့အာဖရိကဆင်းရဲတဲ့နိုင်ငံတွေကအဝိထယ်တွေကိုအကောက်ခွန်လွတ်အမေရိကန်နိုင်ငံကိုတင်သွင်းခွင့်ပြုတဲ့ဥပဒေတို့ဟာတဒွဲတဲ့တက်တန်းတိုးနိုင်ခြင်းမရှိတဲ့အတွက်တက်တန်းကုန်ဆုံးသွားတာဖြစ်ပါတယ်ခင်ဗျာ